မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူမှုထောက်ခံချက်ရဖို့ရည်ရွယ်ချက်နဲ့ဒီကနေ့ပဲချင်းပြည်နယ်ခီးစဉ်ကိုစတင်လိုက်ပါတယ်။ခြေထောက်ခွဲစိတ်ကုသမှုခံယူပြီးတဲ့နောက်ပိုင်းတွားရောက်မဲ့၅ရက်ကြာချင်းပြည်နယ်ခီးစဉ်အတွင်းမှာသခိုင်းတိုင်းနဲ့ချင်းပြည်နယ်တွေကလူမှုတွေနဲ့တွေ့ဆုံဟောပြောသွားမှာဖြစ်တယ်လို့ NND ပါတီဘက်ကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်။
အတိုက်ခံပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်အနေနဲ့ခြေထောက်တံရခွဲစိတ်မှုတွေအပြီးရက်20အကြာမှာချင်းပြည်နယ်ခီးစဉ်ကိုဒီကနေ့မနက်မှာပဲရန်ကုန်မြို့ကနေထွက်ခွာခဲ့တာပါ။နေ့လယ်2:50မှာစကိုင်းတိုင်းတဲကကလေးမျိုးကိုရောက်ရှိခဲ့ပြီးတော့ဇန်နဝါရီလ6ရက်နေ့ညမှာကလေးမျိုးမှာညအိမ်မှာဖြစ်တယ်လို့စကိုင်းတိုင်းဒေသကြီးတမူးမျိုးနယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးမြင့်စောကပြောပါတယ်။ဒီမှာကလေးမျိုးနယ်ကိုဒေါ်အောင်ဆန်းစုကြည်ရောက်ရှိလာပုံနဲ့မနက်ဖြန်မှာဘယ်တွေကိုခီးဆက်မလဲဆိုတာကိုဦးမြင့်စောက VOA ကိုအခုလိုပြောပါတယ်။
နမိုင်ရပါမှာတော့ကလေးလေးဝင်းကိုစိုက်တယ်ကြာတော့ကလေးလေးဝင်းအဲစိုက်တော့သူကဟိုပေါ့လူကြီးကတော့6000 9000လောက်ကိုရှိရကြာတော့လူကြီးဆိုင်ကြီးကလေတကယ်စက်တဲ့နေနဲ့ကိုသူလိုကြတယ်အဲသူကဒီနေ့ညကျော်ဒီကလေးမှအိတ်နေကိုကလေးမသိဘူးကမှအိတ်တယ်ခုနှစ်ရက်နေကြာရင်တော့သူကနည်းနည်း7နိုင်ပါလေကြာတော့ပြီးတဲ့မျိုးနဲ့ဇွန်လုံးဆန်ရွာဦးကျောင်းကိုသွားမယ်တော့တနင်္လာတော့သွားတယ်ကလေးကနေတနင်္လာတော့သွားတယ်ဆိုအဲ့ဒီမှာကျော်ရန်ကုန်ကနေပါလာတဲ့ရွှေပါရမီတော့ရဆရာတော့စီစံသာဒီကလည်းပါလာတယ်ကြာသိငရကဗတ်ဒီမှာသူဗဆောက်လို့လူခံတာလည်းကြောက်ရှိတယ်မှာစင်နာဒီကနဲ့တော့သူလည်းမသွားပြီးတော့သူခုလိုပွဲလုပ်နေတယ်ဆရာအဲအဲ့ဒါနည်းနည်း9နိုင်ပါကလေးမျိုးပြန်ရောက်မယ်ကိုယ်ဟာဒါပြီးတော့သူကပြီးတယ်ကိုဆက်သွားမယ်ပြီးတယ်ကိုအဲ့ကလေးမနေ့မှာပဲပြီးတယ်ကိုတခါဆက်သွားမယ်ပြီးတယ်မှာညနေ4နာရီမှာလူဟောပြပွဲလုပ်မယ်ပြီးတယ်မှာညနေ4နာရီမှာလူဟောပြပွဲလုပ်မယ်
ချင်းပြည်နယ်ခီးစဉ်အတွင်းမှာပဲဒေါ်အောင်ဆန်းစုကြည်နဲ့အတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုလုံးမှုဆောင်တွေဖြစ်တဲ့ဦးထွန်းနှုံးဟိန်နဲ့ဦးခန့်သာမြင့်တို့လည်းလိုက်ပါခဲ့ကြတာပါ။မနေ့ပြန်အင်္ဂါနေ့မှာပဲဒေါ်အောင်ဆန်းစုကြည်ဟာချင်းတောင်ကိုတွားရောက်ဖို့ရှိတယ်လို့လည်းဦးမြင့်စောကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့ချင်းပြည်နယ်ခီးစဉ်ဟာဇန်နဝါရီလ6ရက်ကနေ10ရက်ထိဖြစ်ပြီးတော့အဓိကခီးစဉ်ရဲ့ရည်ရွယ်ချက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဟောပြောပွဲပြုလုပ်ဖို့ဒေသခံအဖွဲ့ချုပ်တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့လူမှုတွေ့ဆုံပွဲတွေပြုလုပ်ဖို့ဖြစ်တယ်လို့လည်းဦးမြင့်စောကပြောပါတယ
်။ချင်းနေမှာဖားမှာလူဟောပြောပွဲဆက်လုပ်မယ်။ဒါပြီးတော့ကိုရင်းနေမှာဟာခါမှာဟာခါမှာလုပ်မယ်ကိုဟာခါမှာအဲအဲကိုရင်းနေညနေမှာပဲသူကကလေးမျိုးကလေးကိုပြန်လာမယ်ကလေးမအိမ်မယ်ကလေးမအိမ်အဲဆဲနေမှာသူကနာနဲ့ဆဲနေနာနဲ့ရှိနိုင်မှာကလေးမျိုးစတောင်းဘောလုံးခွင်းပေါ့ကလေးစားကြည့်ရက်ကွယ်စတောင်းဘောလုံးခွင်းမှာတော့နာနဲ့ရှိနိုင်ဘူးဟောပြောပွဲလုပ်မယ်လို့ကျွန်တော်အဲ့လိုသိရတယ်ဆို
ဒီဇင်ဘာလတုန်းကတော့သူမရဲ့ခြေထောက်တံရခွဲစိတ်မှုကြောင့်ချင်းပြည်နယ်တွားရောက်မဲ့ခီးစဉ်ကိုဖျက်ဖို့အထိရှိခဲ့ပေမဲ့ခြေထောက်တံရဟာအတော်လေးသက်သာလာတာကိုတွေ့ရလို့ခီးသွားခွင့်ပေးခဲ့တာဖြစ်တယ်လို့လည်းဒေါ်ဆန်းစုကြည်ရဲ့မိသားစုဆရာဝန်ဒေါက်တာတင်မျိုးဝင်းကပြောပါတယ်
။အဲခြေထောက်ကတော်တော်လေးကောင်းပါလေ။အာတိတ်လျှောက်တာများရင်တော့လည်းနည်းနည်းတော့ဒေါက်တာလေးတော့ရှိနေတာပေါ့လေ။ဘာလို့ဆိုအယိုးကခွဲထားတာလို့အယိုးတစ်ခုဆိုတာအနည်းဆုံးတော့တစ်လခွဲလောက်ကြာတယ်လေ။ကျက်ဖို့ဆိုတာခြေထောက်နဲ့ခွဲရဆိုတော့ဒီကနေ့မှမှအာနည်းနည်းဆယ်ပဲရှိသေးတာပေါ့အဲအများကြီးတော့ရှင်းနေမော့အနာချက်တာညံ့ညံ့တယ်လေနော်အခြေပြားချက်တာတော့နောက်ထဲကဒီ soft tissue ဆိုတာကျွတ်သားတို့အစီကျိတ်အစီတို့အလုံးခွဲရတာကောင်းပါလေအလုံးကောင်းတယ်နော်အဲ့နာမှာကျွန်တော်သွားဖို့ဖိတ်ပြလိုက်တာလေ
သူမဟာလာမယ့်ဇန်နဝါရီလတတိယပတ်နဲ့နောက်ဆုံးပတ်အတွင်းမှာကင်းပြည်နယ်နဲ့ရှမ်းပြည်နယ်တွေကိုတွားရောက်ပြီးတော့ဒေသခံပြည်သူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောဆိုထားတာပါဇန်နဝါရီလ17ရက်နဲ့19ရက်နေ့တွေမှာကရင်ပြည်နယ်ဖမ်းအမျိုးမှာလူမှုတွဲဆုံပွဲပြုလုပ်မှာဖြစ်ပြီးတော့ဇန်နဝါရီလ25ရက်နေ့မှာတော့ရှမ်းပြည်နယ်နမ်ဆန်မိုးနယ်နဲ့လင်းခေးမြို့တွေကိုတွားရောက်မှာဖြစ်တယ်လို့ NLD ဗိုလ်အုပ်စုအဖွဲ့ဝင်ဒေါ်နန်းကင်ထွေးမြင့်ကပြောဆိုထားပါတယ်ခင်ဗျာ